Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် Washington မြို့တော် VOA American အတန်းကနေ2014ခုနှစ်နိုဝင်ဘာလ13ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာနနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်မှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဥပမဟာဒီကနေ့နေပြည်တော်မှာကျင်းပမယ့်အာဆီယံနဲ့ဒေတာတွင်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာဖန်လွန်အင်ဓာတ်ငွေလျှော့ချရေးအစီအစဉ်သတ်မှတ်ဖို့အတွက်သဘောတူညီခဲ့ပါတယ်။အီဘိုလာဗိုင်းရပ်စ်ကြောင့်တည်ဆုံရသူအရေအတွက်ဟာ9000ကျော်သွားပြီလို့ WHO ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ကြေညာပါတယ်။ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီရှင်။နေပြည်တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာတော့2015ခုနှစ်အလွန်မှာအာဆီယံအသင်းကြီးအနေနဲ့ရင်ဆိုင်ရမယ့်စိန်ခေါ်အကဲဆက်မှုတွေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ကအဖွင့်မိန့်ခွန်းမှာအခုလိုပြောသွားပါဗျ။အ
ာဆီယံအနေနဲ့အာဆီယံအတိုင်းအဝန်300ရဲ့လမ်းမြန်မြေပုံများကိုအခေါင်တည်ဖော်နေတဲ့လုပ်ငန်းရှင်များဟာလည်း80ရာခိုင်နှုန်းများ
သတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American သမ္မတ Barack Obama ဟာမြန်မာလွှတ်တော်ခေါင်းဆောင်တွေ၊လူထုအခြေပြုအဖွဲ့အစည်းတွေ၊လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိတဲ့အကြောင်းလဲတင်ပြမှာပါ။အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့အင်္ဂလိပ်စာသင်ခန်းစာ၊ဥကျော်ဇန်တာရဲ့မျက်မှောက်ရေးရာသုံးသပ်ချက်အစီအစဉ်စတာတွေကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါခင်မျိုးသက်တို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဒေတာတွေနဲ့အရှိတောင်အရှနိုင်ငံများအသင်းကြီးအာဆီယံအဖွဲ့ဝင်နိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ရဲ့နှစ်ပတ်လည်ထိပ်သီးညီလာခံကျင်းပရာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။သမ္မတအိုဘားမားဟာမြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ကိုဗိုလ်ထူးလေးညနေပိုင်းမှာရောက်ရှိသွားခဲ့တာဖြစ်ပါတယ်။အဲ့ဒီလိုရောက်ရှိခိုင်းမှာပဲအမေရိကန်သမ္မတကမြန်မာနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအချို့ကိုလှုပ်ဆောင်တာတွေ့ရပေမဲ့တချို့ကဏ္ဍတွေမှာနောက်ပြန်ဆုတ်နေတာကိုလည်းရှိတဲ့အကြောင်းတွေ့ဆုံမေးမြန်းတန်းတစ်ခုမှပြောဆိုခဲ့တယ်လို့ပြည်တွင်းဒုတ် AWRI မဂ္ဂဇင်းမှာဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းအမေရိကတခြားအမေရိကန်ခေါင်းဆောင်မင်းကလည်းအလားတူထုတ်ဖော်ပြောကြားမှုတွေရှိခဲ့ပါတယ်။သမ္မတအိုဘားမားဟာမြန်မာသမ္မတဦးသိန်းစိန်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံချိန်မှာသူ့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတအိုဘားမားဟာအရင်ဆုံးကြာသပတေးနေ့မှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိနေပါတယ်။အဲ့ဒီညီလာခံမှာအရှေ့တောင်အာရှအသင်းဝင်10နိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်တရုတ်ရုရှားအိန္ဒိယစတဲ့နိုင်ငံတွေအပါအဝင်တခြားနိုင်ငံပေါင်း10နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာဆယ်စုနှစ်များစွာအထူးကြံနေခဲ့ပြီး2011ခုနှစ်မှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဦးဆုံးချိန်ဖြစ်25ချိန်မြောက်အရှေ့တောင်အာရှနိုင်ငံများထိပ်သီးညီလာခံကိုလက်ခံကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံကြီးမှာတောင်တရုတ်ပင်လယ်အတွင်းဖြစ်ပွားနေတဲ့တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့အာရုံစိုက်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နောက်ပြီးဆယ်နိုင်ငံပါဝင်တဲ့အသင်းကြီးအတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စလည်းပါဝင်ပါတယ်။ဗိုလ်ထူးနဲ့ညီလာခံဖွံ့ဖွဲမှာမြန်မာသမ္မတဦးသိန်းစိန်က၈နှစ်မှာစတင်မှုရှိတဲ့ ASEAN လွတ်လပ်စွာကုန်သွယ်မှုဇုံမတိုင်ခင်အရေးပါတဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့ပြောဆိုသွားပါတယ်။ ASEAN ရဲ့စီးလုံးညီညွတ်မှုကိုထိန်းသိမ်းပြီးရင်ဆိုင်လာမယ့်စင်ခေါ်မှုတွေကိုစီးလုံးညီညွတ်စွာနဲ့တွန်းလှန်နိုင်မယ့်စွမ်းရည်စင်စစ်မပြတ်ထူထောင်ရန်လိုအပ်တယ်ဆိုပြီးတော့လည်းအလေးနဲ့ပြောသမ္မတဦးသိန်းစိန်ကအလေးနဲ့ပြောဆိုသွားပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ရဲ့တရုတ်နိုင်ငံဘေကျင်းမြို့မှာပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကနေအဓိကပြဿနာတစ်ခုဖြစ်တဲ့ဖန်လွန်ရင်ဓာတ်ငွေလျှော့ချရေးအတွက်အစီအစဉ်သစ်တရက်ကိုချမှတ်နိုင်ခဲ့ကြောင်းဗိုလ်ထူးနေကအကြေညာလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေဖြစ်တဲ့အတွက်အခုလိုသဘောတူညီချက်ရလိုက်တာရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေကိုအဓိကအခန်းကဏ္ဍကအထောက်အကူပေးနိုင်တော့မှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့2025ခုမှာကာဗွန်နဲ့အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုကို26ကနေ28ရာနှုန်းထိလျှော့ချဖို့သဘောတူတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောပါတယ်။ဒါလေးလူညီညွတ်မှုလျှော့ချဖို့လက်ရှိလှုပ်ဆောင်နေတဲ့နှုန်းထက်နှစ်ဆတိုးမြင့်လိုက်တာပါ။တရုတ်သမ္မတရှီကျင်းဖင်ကလည်း2030ရည်မှန်းချက်ထားပြီးကာဗွန်နဲ့အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုလျှော့ချသွားမယ်လို့ပြောပါတယ်။ဒါကကမ္ဘာပေါ်မှာလေးလူညီညွတ်မှုအဆိုးဝါးဆုံးဖြစ်တဲ့တရုတ်နိုင်ငံကပထမဆုံးအကြိမ်ဖြစ်သတ်မှတ်ရပေးခဲ့တာပါ။တရုတ်နိုင်ငံအနေနဲ့နေဆွမ်းနဲ့လေဆွမ်းလို့တန်ရှင်းဆွမ်းရင်မျိုးထုတ်လုပ်ပြီး2030မှာတရုတ်ဆွမ်းရင်ထုတ်လုပ်မှုရာနှုန်း20လောက်အတွက်အစားထိုးသုံးဆနိုင်အောင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ရှေ့လာတဲ့ပီရူးမှာပြန်လည်ဆက်တင်မဲ့ကမ္ဘာလုံးဆိုင်ရာသီးသူပြောင်းလဲမှုဆွေးနွေးပွဲတွေနဲ့ရှင်းနေပြန်သစ်မှာကျင်းပမဲ့ဆွေးနွေးပွဲတွေအတွက်အခုချိန်ညာချက်ကတိုးတက်မှုအားကောင်းအောင်လှုပ်ဆောင်ပေးရကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။ ခုရတဲ့သဘောတူညီချက်ဟာအမေရိကန်နဲ့တရုတ်ကြားနှစ်နိုင်ငံဆက်ဆံရေးမှာအဓိကသမိုင်းဝင်သဘောတူညီချက်တည်းဖြစ်ပြီးဒါကနှစ်နိုင်ငံတူလက်ကျွဲလှုပ်ဆောင်ရင်ဘာမှမဆိုဖြစ်တယ်ဆိုတာပြနေတာလို့အမေရိကန်သမ္မတဘဲရစ်အိုဘားမားကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကတင်းနှင်းလာနေနောက်ပိုင်းစီးရီးယားနိုင်ငံအတွင်းမှာလေကြောင်းကနေတိုက်ခိုက်မှု16ကြိမ်ပြုလုပ်ခဲ့တယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။အဓိကတိုက်ခိုက်ခဲ့တဲ့နေရာတွေကတော့မြေပြင်တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့တူရကီနယ်စပ်ကကူဘာနီမြို့တစ်ဝိုက်မှာဖြစ်တယ်လို့ဆိုပါတယ်။တိုက်ခိုက်မှုဆယ်ကြိမ်ဟာအဲစစ်သွေးကြွအဖွဲ့တွေရှိရာနေရာ၈နေရာကိုထိမှန်ခဲ့တယ်လို့အမေရိကန်ဗဟိုကုတ်ကဲရေးတပ်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကြောင့်အဲစစ်သွေးကြွတွေရဲ့တိုက်ခိုက်ရေးတပ်ဆွဲရာနေရာ၃ခုပျက်စီးသွားတယ်လို့ထောက်ပံ့ရေးအဆောက်အဦတွေလည်းဖျက်ဆီးပစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ကာတစ်တိုက်ခိုက်ရေးသမားတွေဟာကူဘာနီမြို့ကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုခုခံတိုက်ခိုက်နေတာအခုဆိုရင်နှစ်လကျော်သွားပြီဖြစ်ပါတယ်။စစ်သွေးကြွတွေရဲ့စစ်ရေးအသာစီးမှုရအောင်တိုက်ခိုက်နေတာတွေကိုတန့်သွားနိုင်ဖို့အတွက်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကလေကြောင်းကနေတိုက်ခိုက်နေကြတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်9ပတ်အတွင်းအမေရိကန်ဥဆောင်တဲ့လေကြောင်းကနေတိုက်ခိုက်မှုတွေအတွင်းမှာစီးရီးယားနိုင်ငံအတွင်းလူပေါင်း800ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။သေဆုံးသူအများစုဟာစစ်သွေးကြွတွေဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။မကြာသေးခင်ရက်ပိုင်းတွေအတွင်းယူကရိန်းနိုင်ငံအရှေ့ပိုင်းဒေသတွေကိုရုရှားတန်ချက်ကကားတွေလက်နက်ကြီးတွေနဲ့တိုက်ခိုက်ရေးတပ်သားတွေနောက်ထပ်ထပ်ပြီးဝင်ရောက်လာနေတာတွေ့ရတယ်လို့နေတိုးမဟာမိတ်တပ်တွေကပြောပါတယ်။စက်တင်ဘာလထဲမှာယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေကြားအပြစ်ခတ်ရက်ဆဲဖို့သဘောတူညီမှုရထားတဲ့ကြားကအခုနှစ်ဖက်တိုက်ပွဲတွေပြန်ပြီးဖြစ်လာနေတာပါ။ရုရှားလက်နက်တွေတန်ချက်ကကားတွေလက်နက်ကြီးတွေဝင်ဟင်ကာကွယ်စနစ်တွေအပြင်ရုရှားတိုက်ခိုက်ရေးတပ်သားတွေယူကရိန်းနယ်ထဲဝင်လာနေတာတွေ့ရတယ်လို့နေတိုးဖွဲ့အကြီးအကဲအမေရိကန်လေးတဲ့ဗိုလ်ချုပ်ကြီးဖိလစ်ဘရစ်လော့ကပြောပါတယ်။ဒီပြောကြားချက်အတွက်ရုရှားဘက်ကမဟုတ်မှန်ကြောင်းရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရကချက်ချင်းတုံ့ပြန်ပါတယ်။ရုရှားဘက်ကအခုလိုယူကရိန်းမှာစစ်ရေးဝင်ဆက်မှုအတွက်ထပ်တလဲလဲညှင်းဆုပ်ခဲ့တယ်လို့ရုရှားတပ်တွေဟာခွဲထွက်ရေးသဘုံတွေဘက်ကစေတနာအလျောက်ပတ်ဝန်းတိုက်ခိုက်ပေးရတာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့နောက်ထပ်တိုက်ခိုက်မှုတွေကိုခုခံဖို့အတွက်ယူကရိန်းတပ်တွေကိုထပ်မံဆစ်လွတ်မှာဖြစ်ကြောင်းယူကရိန်းကာကွယ်ဝန်ကြီးစတက်ဖန်ပေါ်တရက်ကပြောပါတယ်။ဒါ့အပြင်ခွဲထွက်ရေးသဘုံတွေဘက်ကစစ်ကူတွေရခဲ့တာမို့စစ်ရေးပြင်ဆင်မှုတွေလှုပ်ဆောင်ရတဲ့ပြင်ဆင်မှုဗုဒ္ဓဘူးနေမှာအစိုးရအဖွဲ့အစည်းအဝေးတက်ကိုပြုလုပ်ခဲ့တယ်လို့လည်းပြောပါတယ်
UAE American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan မြန်မာပိုင်းအစည်းအဝေးကကြာသပတေးနေ့လက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟောင်ကောင် Occupy Central လှုပ်ရှားမှုဆန္ဒပြအဖွဲ့ကြီးကိုတီထောင်သူ3ဦးဟာမကြခင်မှာဥပဒေကိုလေးစားကြောင်းပြသတဲ့အနေနဲ့ရဲတပ်ဖွဲ့ထံကိုတွားရောက်ပြီးတော့အဖမ်းခံမှုစီစဉ်ထားတယ်လို့ဆိုပါတယ်။ Benny Tai, Chan Kin Man နဲ့ Chu Yut Min တို့ဟာသူတို့ရဲ့လုပ်ရက်ကိုလက်နက်ချတယ်လို့မမှတ်ယူစေလို့ကြောင်းနဲ့တလားကျော်ကြာမြင့်တဲ့လမ်းမော်တက်ဆန္ဒပြမှုတွေအဆုံးသတ်သွားတယ်ဆိုတာလည်းမဟုတ်တဲ့အကြောင်းပြောဆိုပါတယ်။သူတို့၃ယောက်ဟာရှေ့သတင်းဘက်ကုန်ပိုင်းမှာတွားရောက်ပြီးတော့အဖမ်းခံမှာဖြစ်တယ်လို့ South China Morning Post သတင်းစာမှာဖော်ပြထားပါတယ်။2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအတွင်းရွေးချယ်တင်မြှောက်ရမယ့် Hong Kong အုပ်ချုပ်ရေးမှုနေရာကိုတရုတ်အစိုးရကသူတို့အလို့ကျရွေးချယ်ပေးနေရမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲပေးဖို့အတွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံရဲ့ဒီနှစ်ဘိန်းစိုက်ပျိုးထုတ်လုပ်မှုဟာအရင်နှစ်တွေကလည်းပိုပြီးတိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရဲ့မူအစည်းအဝေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကထုတ်ပြန်တဲ့အစိုးရခန်းစားချက်မှာအာဖဂန်နစ္စတန်နိုင်ငံရဲ့ဘိန်းစိုက်ပျိုးထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်ကတည်းက18ရာနှုန်းတန်ချိန်အားဖြင့်6400လောက်တိုးလာခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနှစ်အတွင်းဘိန်းစိုက်ပျိုးမြေ area စုစုပေါင်း9ရာခိုင်နှုန်း553ဧကလောက်ထိတိုးချဲ့ပြီးစိုက်ပျိုးလာခဲ့တာဖြစ်တယ်လို့အစိုးရခန်းစားချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်ကဘိန်းစိုက်ပျိုးထုတ်လုပ်မှုစုစုပေါင်းရဲ့ရာနှုန်း80ကိုအာဖဂန်နစ္စတန်နိုင်ငံမှာစိုက်ပျိုးထားတာဖြစ်ပြီးဒီလိုဘိန်းတွေကိုတရားမဝင်ကုန်သွယ်မှုကနေရလာတဲ့အကျိုးအမြတ်တွေကနေတာလီဘန်သဘုံတွေအတွက်ရန်ပုံငွေတွေရှာပေးနေတာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဖဂန်နစ္စတန်နိုင်ငံထဲကိုဝင်ပြီးတိုက်ခိုက်ခဲ့တဲ့2000ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံထဲမှာမူရစင်ဝါကုန်သွယ်မှုနှိမ်နင်းရေးလုပ်ငန်းတွေအတွက်သုံးဆွဲငွေပေါင်းဟာဒေါ်လာ30,800လောက်လောက်ဆောင်တယ်လို့ပြောကြားခဲ့ပါတယ်။
Ebola virus ပိုးကြောင့်တည်ဆုံးခဲ့ရသူအရေအတွက်ဟာ9000ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ကြေညာပါတယ်။ရောဂါဖြစ်ပွားခဲ့တဲ့အရေအတွက်ကတော့14000ကျော်လို့ဆိုပါတယ်။ဒီသတင်းအချက်အလက်တွေကို Geneva မှာရှိတဲ့ WHO ဌာနချုပ်ကဗုဒ္ဓနေမှာထုတ်ပြန်လိုက်တာပါ။ Ebola ရောဂါဖြစ်ပွားမှုကိုစတင်တွေ့ရှိခဲ့ပေမဲ့တဲ့ရက်ကတော့အာဖရိကအနောက်ဖက်ခြမ်းဖြစ်ပါတယ်။တကယ်တည်ဆုံးခဲ့တဲ့အရေအတွက်ဟာဒီထက်ပိုးပြီးတော့များနိုင်ကြောင်း9160အထိရှိနိုင်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဘာကြောင့်လဲဆိုတော့ဝေဒနာရှင်တော်တော်များများဟာအဲ့ဒီယောဂအတွက်ဆေးကုသမှုခံယူဖို့တွန်းဆုတ်နေကြလို့ဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ
။ဥရောပအာဂတစူဇန်လီလိုင်အဖွဲ့ ESA ကတမန်ဝင်လုပ်ရဖြစ်နေကျယ်တကွန်ဘော်ကိုဆင့်သက်နိုင်ခဲ့ပေမဲ့ကျယ်တကွန်ဆင်းရင်ကနေဆင့်သက်ခဲ့တာနဲ့ပတ်သက်ပြီးမြေကမ္ဘာကိုသတင်းပြန်ပြီးမပို့နိုင်တဲ့အတွက်သူ့ရဲ့အခြေအနေဟာမရေမရာဖြစ်နေပါတယ်။ကျယ်တကွန်ဆင်းရင်ဖီလီဟာကျယ်တကွန်ရဲ့ဂျိုဘတ်လန်နဲ့ကမိခင်ရင်မာကြီးဖြစ်တဲ့ရိုးဆက်တာဘော်ကနေကျယ်တကွန်ဘော်ကိုဗုဒ္ဓဖူးနေကဆင့်သက်ခဲ့တယ်လို့ဥရောပအာဂါဒစူဇန်လီလိုင်အဖွဲ့ကပြောပါတယ်။ဒါပေမဲ့အခုလိုဆင့်သက်ချိန်မှာကမ္ဘာမြေပေါ်ကိုသတင်းပြန်ပို့ဖို့လှုံ့ဆော်ထားတာကတော့အောင်မြင်မှုမရှိဘူးလို့ဆိုပါတယ်။ကျယ်တကွန် 67B လို့ခေါ်တဲ့ချူရီမော့ဖ်ဂရာစီမန်ကိုဘော်ကိုဖီလီယန်ဆင့်သက်ရမှာပထမဆုံးအချိန်ခိတ္တဆင့်သက်ပြီးပြန်တက်ပြီးမှနောက်တစ်ချိန်ပြန်ပြီးဆင့်ဖို့အတွက်စီစဉ်ထားတာဖြစ်ကြောင်းဥရောပအာဂါဒစူဇန်အဖွဲ့ကပြောကြားခဲ့ပါတယ
်။ဂျာဒါဘရီနေနေခင်သတင်းအစီအစဉ်ကိုဦးဆက်မိုးဝီနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြသွားတာပါရှင်။အခုတော့25ချိန်မြောက်အာဆီယံထိပ်သီးညီလာခံအကြောင်းတင်ပြမှာပါ။နေပြည်တော်မှာမနေ့က25ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီထိပ်သီးညီလာခံအဖွင့်မေကွန်းမှာအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံရဲ့သမ္မတဦးသိန်းစိန်ကအဖွင့်မေကွန်းပြောကြားရမှာအာဆီယံအသင်းကြီးရဲ့စိုးရိမ်မကင်းဖြစ်မှုများနဲ့ကြံ့ရှိနေသေးတဲ့ဒီအကဲဆတ်မှုတွေကိုထုတ်ဖော်ဝန်ခံပြောကြားသွားပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Steve Harman ပေးပို့ထားပြီးတော့ဒီနိုင်ငံတကာသတင်းတွေကိုကောက်နှုတ်ပြီးဒေါ်လာလတန်းကတင်ပြမှာပါရှင
。ဘလာဆင်နီကခုလိုအာဆီယံအသင်းကြီးရဲ့ချင်းနဲ့စတင်ဖွင့်လှစ်ခဲ့တာဖြစ်ပါလေ။ဒီချင်းဟာခန္ဓာကိုယ်တယောက်ခဲ့တဲ့အာဆီယံခေါင်းဆောင်တွေအတွက်ရောရှစ်တောင်အာရှတန်တမန်တွေအတွက်ရောလိုက်ဆိုနိုင်လောက်အောင်ဒီချင်းနဲ့ရင်းနှီးမှုရှိတာတွေ့နေရပါလေ။ဒီအနေထားဟာအာဆီယံဖွဲ့ဝင်ဆင်နိုင်ငံကြားလက်ရှိကြုံတွေ့နေရတဲ့ဝေခွဲမှုအဖြစ်ကိုထင်ဟပေါ်လွင်စေတယ်လို့ဆိုပါလေ။အာဆီယံအသင်းကြီးမတည်ခဲ့တဲ့48နှစ်ကြာကာလအတွင်းမှာဖွဲ့ကြီးအနေနဲ့ပြတ်သားတဲ့ဥတီချက်ချမှတ်ဖို့နဲ့လူသန်း600ကျော်နေထိုင်တဲ့အာဆီယံတိုက်ဝန်ကြီးဖန်တီးနိုင်ဖို့တဟဇတဖြစ်မဲ့ policy တွေကိုချမှတ်နိုင်ရေးအတွက်သဘောတူညီမှုရဖို့စူးစမ်းနေစေဖြစ်တာတွေ့ရပါတယ်။ထိပ်သီးညီလာခံရဲ့အင်ရှင်ဖြစ်တဲ့သမရဦးသိန်းစိန်ကဒီအချက်ကိုသူ့ရဲ့အဖွင့်မေကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
။အာဆီယံအနေနဲ့အာဆီယံအတိုင်းဝန်300ရဲ့လမ်းမြမြေပုံများကိုအခေါင်တည်းဖော်နေတဲ့လုပ်ငန်းရာများဟာလည်းရှစ်ဆယ်ရာခိုင်နှုန်းများပြည်စည်းနေပြီမဲ့လဲကြာရှိနေသေးတဲ့20ရာခိုင်နှုန်းအကောင့်တဲ့ဖော်ရေးဟာအဓိကစိန်ခေါ်မှုတရားဖြစ်သလို2015ခုနှစ်လွန်ကာလမှာပေါ်ထွက်လာမဲ့အာဆီယံအသံဝိုင်းနဲ့ရင်ဆိုင်ကြိုတွေ့ရမဲ့ကိစ္စတွေကလည်းစိန်ခေါ်မှုများအဖြစ်ရှိနေမှာဖြစ်ပါတယ်
။ဒါ့အပြင်အာဆီယံအသင်းကြီးတွေနဲ့ဘုံအကျိုးစီးပွားတွေညီညွတ်မှုရှိတာကိုပြတ်တာဖို့လိုအပ်တယ်လို့လည်းသမရဦးသိန်းစင်ကသူ့ရဲ့မိကွန်းထဲမှာပြောခဲ့ပါတယ်
။အာဆီယံရဲ့ဘုံအချက်အချာကြောင့်ထိန်းသိမ်းပြီးအာဆီယံပေါ်အကျိုးသက်ရောက်မှုရှိစေမယ်။ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်များအပေါ်မှာအာဆီယံရဲ့ဘုံလက်တီချက်များဖော်ထုတ်ပြီးအာဆီယံရဲ့ဆွေးနွေးမှုနဲ့နိုင်ငံတကာအသံဝင်ကအလေးထားနိုင်တဲ့ခိုင်မာတဲ့အကျိုးစီးပွားဖြစ်တယ်ဆိုတာကိုလည်းပြတ်သားနိုင်မှာပါ။ဒေသပြည်ပမှာရှိတဲ့နိုင်ငံများနဲ့ဆက်ဆံရေးဆိုင်ရာအာဆီယံရဲ့မုံနဲ့စံနှုန်းတွေရတယ်။ဒေသတွင်းတည်ငြိမ်ရေးအကြောင်းလုံခြုံရေးကိုများစွာအထောက်အကူဖြစ်စေခဲ့ပါတယ်
။အာဆီယံနိုင်ငံတွေကြားညီညွတ်မှုပြတ်တာဖို့သမ္မတရဲ့တိုက်တွန်းပြောကြားချက်ဟာတောင်တရုတ်ပင်လယ်ရေပြင်ပိုင်းနဲ့အငင်းပွားမှုမှာလိုက်နာရမည့်စီမင်းစည်းကမ်းချမှတ်ရေးအတွက်သဘောတူညီမှုရရှိဖို့နှေးကွေးနေတာကိုညီညွန်းပြောပုံရတယ်လို့တချို့အကြေခတ်တွေကရှုမြင်ကြပါတယ်။ထို့သဖြင့်ဖိလစ်ပိုင်နဲ့ဗီယက်နမ်တို့က တရုတ်တင်းမော်တွေနဲ့တောင်တရုတ်ပြည်ထဲမှာထိတိုက်ရင်ဆိုင်မှုများဖြစ်ပွားတာကိုစိုးရိမ်မကင်းဖြစ်တဲ့ကြောင်းပြည်ပြန်ထန်ထန်ထုတ်ဖော်ပြောကြားခဲ့ကြတာလည်းဖြစ်ပါတယ်။အာဆီယံညီလာခံအပြီးဒီကနေ့ဂျာတာပြည်နေမှာတော့ကိုကြည်မြောက်အရှိအရှာထိကြီးညီလာခံကိုကျင်းပမှာဖြစ်ပါတယ်။ဒီညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားပြင်တရုတ်ဝန်ကြီးချုပ်လီကေရှန်တောင်ကိုရီးယားသမ္မတနှင့်ဩစတြေးလျအိန္ဒိယဂျပန်နှင့်ရုရှားနိုင်ငံကဝန်ကြီးချုပ်တွေလည်းတက်ရောက်မှာဖြစ်ပါတယ်ရှင်။
တော်လှလာတမ်းပါရှင်မနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာမြန်မာသမ္မတဦးသိန်းစိန်အဖွဲ့မိကွန်းပြောကြားတရရင်းနဲ့ပတ်သက်လို့ကောက်နှုတ်တင်ပြခဲ့တာပါရှင်အခုလိုနေပြည်တော်မှာကျင်းပနေတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့မြန်မာလွှတ်တော်ကိုယ်စားလှယ်တွေလူထုအခြေပြုအဖွဲ့တွေပါဝင်လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးမှာကဏ္ဍပေါင်းစုံကနေပါဝင်နေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးတဲ့ဒီသမ္မတအိုဘားမားရဲ့အစီအစဉ်တွေနဲ့ပတ်သက်လို့အကြောင်းစုံကိုပြောပြရမယ်ဆိုရင်နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့ထိကြာမြင့်မဲ့သမ္မတအိုဘားမားရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာလွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌနှစ်ဦးဒေါက်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နဲ့ဒီကနေ့နေပြည်တော်နန်းဝတီဟိုတယ်မှာတွေ့ဆုံဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲမှာပါဝင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းက VOA ကိုအခုလိုပြောပြပါဗျာ။ဒီကတော
့ကျွန်တော်တို့ဒီလွှတ်တော်ဥက္ကဋ္ဌနောက်ပါမယ်ပေါ့။နောက်ပြီးတော့ကျွန်တော်တို့ဟိုပါတီဥက္ကဋ္ဌပါမယ်။ဒီ MLD ပါတီကကျွန်တော်၃ယောက်ပေါ့နော်။ဟိုဦးဝင်းထိန်ပါမယ်ပေါ့ကျွန်မပါမယ်။နောက်တိုင်းမှာလွှတ်တော်ကိုယ်စားလှယ်ပါမယ်။နောက်အော်တမရတာကိုယ်စားလှယ်ပါမယ်အားလုံးစကြောက်ကိုဖြေတာလေ
အဲ့လိုမျိုးဒီသမ္မတဥဘာမားကဒီလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ခွင့်ဒီလိုစီစဉ်တဲ့အပေါ်မှာဟိုလွှတ်တော်ကိုယ်စားလှယ်တပ်ဦးရဲ့အမြင်လေးပြောပြပါအောင်ရှင
်အဓိကတော့ဒီမြန်မာပြည်မှာဖြစ်နေတဲ့လက်ရှိခြေနေမျိုးပေါ့နော်ဒီအတန်ကူးပြောင်းတဲ့ဟိုကာလမှာလွှတ်တော်ရဲ့ဆွေးနွေးဖို့ပေါ့အဲ့ဒီကတော့အဓိကထားပြီးဖြေတာပါ
မနက်ပြန်နိုဝင်ဘာလ14ရက်နေ့တောက်ကြနေမှာတော့သမ္မတဥဘာမားဟာရန်ကုန်မြို့မှာလူထုအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ရန်ကုန်တက္ကသိုလ်စင်ရတုခမ်းမမှာသမ္မတနဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များတွေ့ဆုံပွဲကိုလည်းကျင်းပဖို့ရှိပါတယ်ဒီပွဲမှာမြန်မာလူငယ်တွေအနေနဲ့တိုင်းပြည်အကျိုးပြုလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ကူညီမှုတွေကိုဘယ်လိုအသုံးချနိုင်သလဲဆိုတာသမ္မတဥဘာမားအနေနဲ့မိတ်ဆက်ပြောကြားမယ်လို့မျှော်လင့်ထားကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ဖိတ်ကြားစာကိုရရှိထားသူပရဟိတလုပ်ငန်းဆောင်ရွက်နေတဲ့မြန်မာလူငယ်ဒေါက်တာဇွဲပြည့်ဖြူက VOA ကိုပြောပါတယ်
စင်ကာပူလိုနိုင်ငံမျိုးထက်စားလို့ရှိရင်မြန်မာပြည်လိုနိုင်ငံမျိုးကိုသူကပို့ပြီးတော့အလေးထားရယ်ပေါ့နော်။ဘာဖြစ်လို့လဲစင်ကာပူနိုင်ငံဆိုလို့ရှိရင်တိတ်ပြီးတော့လေဒီ environment ဆိုတာအကုန်လုံးကဒီအစိုးရအနေပြီးတော့လုပ်သွားတာဆိုရယ် education system ကလည်းအရန်ကောင်းတယ် environment တွေကလည်းတိတ်ဟိုယူရင်းပြက်စီးမှုမရှိဘူးအရန်တန်တာဆိုတော့မြန်မာပြည်လိုမျိုးအဲ့လိုမျိုးနည်းနည်းပေါ့နော်။ဟိုဖွံ့ဖြိုးမှုနောက်ကျနေတဲ့နိုင်ငံတွေအတွက်ကြာသူကပို့ပြီးတော့ဟိုဒါမျိုးပေးခြင်းလေအဲ့ခါမှာကျွန်တော်ဘက်ကဟိုမလျှောက်တာများတဲ့အခါကျတော့ဒီဟိုသမ္မတဘက်ကနေပြီးတော့ဇာပြီးတော့ဟိုအာဆီယံဘွဲကိုလာရင်းနဲ့လောင်းချုပ်တာလို့ထင်ပါတယ
်ဒါဆိုရင်ဒီသမ္မတဥဘာမားနဲ့တွေ့ဆုံပွဲမှာဒေါက်တာဇွဲပြည့်ဖြူအနေနဲ့ရောဘလို့မိကုန်နေမိဖို့ပြင်ဆင်ထားလဲရှင
်ကျွန်တော်ကကြတော့ဒီသမ္မတနဲ့ဆွေးနွေးဖို့ကိုမိကုန်လေးတွေပြင်ထားရဲ့ဟိုမြန်မာဒီကျောင်းသားတွေကအရန်ထူးချွန်ကြရဲ့ပေါ့နော်ဒါပေမဲ့စင်ရဲမွဲတည်မှုကြေတနာတွေအချင်းပြတ်ခြားသားမှု corruption တွေပြီးရဲ့အခါကျလို့ရှင် civil war ပေါ့နော်အဲ့အရာရှိရဲ့နောက်တစ်ခါကျတော့ဒီရွှေတောင်းအလုပ်သားကိစ္စတွေရှိရဲ့အဲနောက်တစ်ခုကဒီဘာလဲတက်တော်ကြီးကြုံတိမှုတွေဒါတွေပဲဖြစ်နေအဲ့ဒီအခါကျတော့အမေရိကန်ပြည်အောင်စုအနေနဲ့ဒီလူငယ်တွေအပေါ်မှာဘယ်လိုမျိုးဟို motivation လုပ်နိုင်မလဲပေါ့နော
်သမ္မတအိုဘားမားနဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များတွေ့ဆုံပွဲကိုတက်ရောက်မဲ့လူငယ်တွေကိုရန်ကုန်အမေရိကန်တန်ယုံကစီစစ်ရွေးချယ်ခဲ့တာဖြစ်ပါတယ်အသက်18နှစ်ကနေ35နှစ်အတွင်းလူမှုရေးနိုင်ငံရေးတိုင်းရင်းသားစတဲ့နေပယ်ပေါင်းစုံကလူငယ်ခေါင်းဆောင်တွေတက္ကသိုလ်ကျောင်းသူကျောင်းသားတွေပရဟိတလုပ်ငန်းဆောင်ရွက်နေတဲ့လူငယ်တွေကိုအမေရိကန်တန်ယုံကရွေးချယ်ဖိတ်ကြားခဲ့တာဖြစ်တယ်လို့သိရှိရကြောင်းဒေါက်တာဇွဲပြည့်ဖြူကပြောပါတယ်။အခုလိုအရှိတောင်အာရှလူငယ်တွေနဲ့တွေ့ဆုံဆွေးနွေးပွဲကနေသမ္မတအိုဘားမားအနေနဲ့လူငယ်တွေရဲ့မျှော်လင့်ချက်ဆန္ဒတွေကိုလက်တွေ့အကောင့်ထဲဖော်ပြဖို့လိုတယ်လို့လည်းဖိတ်ကြားခံရတဲ့ကျောင်းသားခေါင်းဆောင်တဦးဖြစ်သူမတ်ဖြူဖြူအောင်ကပြောပါတယ်။
ဒီလိုဟာမျိုးကနေပြီးတော့ကျွန်တော်တို့တွေ့ဆုံရတဲ့သူတွေအနေနဲ့ကျွန်တော်တို့တချို့အချက်တွေမှာတော့လိုချင်တယ်တောင်းဆိုချင်တယ်ကြွချင်တယ်ဒီစာတွေလောလောလတ်ပြောခွင့်ထုတ်ဖို့ပြောဆိုခွင့်ရတာမျိုးတွေက တကယ်အလုံးလုံးတဲ့နေရာမှာအရေးကြီးပါတယ်တကယ်တွေ့ဆုံရတယ်ဆိုတာပြောခွင့်ရှိတယ်ဆိုတာကအလုံးလုံးတဲ့နေရာမှာအရင်အရေးကြီးတယ်နောက်ဆက်ပြီးတော့အဲ့လိုတောင်းဆိုတာကြီးဖြစ်ညောက်လာတယ်အဲ့ကြောင့်ဖြည့်ဆည်းပေးရဆိုလို့ရှိရင်တော့ပူရအတိုင်းထက်အလုံးပေါ့နော
် Young Southeast Asian Leaders Initiative အရှေ့တောင်အာရှလူငယ်ခေါင်းဆောင်များဆိုတဲ့အစီအစဉ်ကို2013ခုနှစ်ကစပြီးသမ္မတအိုဘားမားကိုယ်တိုင်ဦးဆောင်ခဲ့တာပါအရှေ့တောင်အာရှနိုင်ငံတွေမှာအသက်35နှစ်အောက်လူဦးရေဟာ3ပုံ2ပုံလောက်ရှိတာကြောင့်လူငယ်တွေရဲ့အင်အားပိုးပြီးအားထားနိုင်အောင်သူတို့ရဲ့အများအကျိုးအတွက်ဆောင်ရွက်တဲ့လုပ်ငန်းတွေမှာအမေရိကန်အစိုးရကကူညီပံ့ပိုးပေးနေတာဖြစ်ပါတယ်ဒီအစီအစဉ်မှာပညာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစီးပွားရေးဖွံ့ဖြိုးမှုနဲ့လူထုအခြေပြုလုပ်ငန်းများဆိုပြီးကဏ္ဍအလိုက်ပံ့ပိုးပေးနေပါတယ်သမ္မတအိုဘားမားဟာပြီးခဲ့တဲ့ဧပြီလကမလေးရှားနိုင်ငံခီးစင်မှာလဲအလားတူအရှေ့တောင်အာရှလူငယ်ခေါင်းဆောင်များနဲ့တွေ့ဆုံပွဲပြုလုပ်ခဲ့ရမှာမြန်မာနိုင်ငံကလူငယ်ဆယ်ဦးလဲပါဝင်တက်ရောက်ခဲ့ပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ရှင်အာရှဒေသအတွင်းအရေးတကြီးကင်တွယ်ရမယ့်ကိစ္စတွေထဲမှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအပါအဝင်ဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်မစ္စတာဘန်ကီမွန်းကနေပြည်တော်မှာမနေ့ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်လူနည်းစုတွေကိစ္စမှာနိုင်ငံတကာစံနှုန်းတွေနဲ့ညီကင်တွယ်ဆောင်ရွက်ဖို့မစ္စတာဘန်ကီမွန်းကတိုက်တွန်းသွားပါတယ်။သူ့ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့ကိုညာဝင်းအောင်ကကောက်နှုတ်တင်ပြမှာပါရှင်။
ဖလုံအိမ်တန်းခွေထောက်လုပ်မှုကို2030ခုနောက်ဆုံးထားပြီးကန့်သတ်နိုင်ရေးအတွက်တရုတ်တို့ဖက်ကလှုပ်ဆောင်ဖို့ရည်မှန်းချပါရယ်အမေရိကန်နိုင်ငံကတော့ဖလုံအိမ်တန်းခွေထောက်လုပ်မှုရဲ့25ရာခိုင်နှုန်းကျော်ကို2025ခုနှစ်နောက်ဆုံးထားလျှော့ချမှာပါနိုဝင်ဘာလ12ရက်ပုဒ္ဓဟူးနေ့ကတရုတ်နိုင်ငံပီကျင်းမှာပြုလုပ်တဲ့ APEC စီးပွားရေးထိပ်သီးညီလာခံမှာနိုင်ငံတဘောသူညီမှုရလိုက်ကြတာပါတရုတ်နဲ့အမေရိကန်ကကမ္ဘာမှာဖလုံအိမ်တန်းခွေထောက်လုပ်မှုအများဆုံးနိုင်ငံတွေဖြစ်ပါရယ်American သမ္မတ Barack Obama ကဒီသဘောတူညီမှုအစ်စ်ကိုတရုတ်သမ္မတရှီကျင်းပင်နဲ့တွဲလို့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားခဲ့ပါတယ
် Today I can also announce that the United States has set a new goal of reducing our net
2015ခုနှစ်ကသတ်မှတ်ခဲ့တဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကန့်သတ်ချက်ထက်26ကနေ28ရာခိုင်နှုန်းအထိလျှော့ချနိုင်ဖို့ American နိုင်ငံက2025ခုနှစ်နောက်ဆုံးထားလုံးဆောင်နိုင်အောင်ကျွန်တော်တို့ရည်မှန်းထားပါတယ်ဒါဟာရည်မှန်းချက်ကြီးမားပေမဲ့ဖြစ်နိုင်တဲ့မျှော်မှန်းချက်ဖြစ်ပါတယ်သိပ္ပံပညာရှင်တွေရဲ့အဆိုအရကြောက်စရာသဘာဝဘေးအန္တရာယ်ကကာကွယ်နိုင်ဖို့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုကိုထိန်းချုပ်ဖို့တိတ်ကိုရေးကြီးပါတယ်ဒါကြောင့်အမေရိကန်ဘက်ကဒါကိုနှစ်ဆလျှော့ချဖို့လုံးဆောင်နေတာပ
ါဒီကိစ္စကိုအကောင့်ထဲဖော်ဖို့မေးခွန်းထုတ်စရာတွေရှိနေပါတယ်ဒီကြေညာချက်ကြောင့်ပြည်ထောင်နိုင်ငံပဲရစ်မြို့မှာနောက်နှစ်အတွင်းကျင်းပမယ့်ကမ္ဘာရာသီဥတုဆိုင်ရာသဘောတူညီမှုဆွေးနွေးပွဲရဲ့နောက်ကွယ်မှာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံရဲ့နိုင်ငံရေးဖိအားတွေတိုးလာစေပါတယ်
။ Women 发表了关于应对气候变化联合声明。
2020ခုနှစ်နောက်ပိုင်းရာသီဥတုပြောင်းလဲရေးအတွက်ကျုပ်တို့နိုင်ငံကလှုပ်ဆောင်မဲ့သဘောတူညီမှုဆိုင်ရာကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်။2015ပဲရစ်မြို့မှာကုလသမဂ္ဂကဦးစီးကျင်းပမဲ့ရာသီဥတုပြောင်းလဲရေးဆိုင်ရာနိုင်ငံတကာသဘောတူညီမှုညီလာခံမှာဒီကိစ္စကိုဆက်ပြီးတွန်းအားပေးဆွေးနွေးဖို့လည်းသဘောတူထားပါတယ်။တန်းစင်စွန့်အင်းနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ရေးအတွက်လေးလေးနက်နက်ပူးပေါင်းလှုပ်ဆောင်ဖို့နိုင်ငံစလုံးကသဘောတူကြပါတယ်လို့သမရရှိကတရုတ်လိုပြောသွားတာပါ။ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုကို2030ခုနှစ်ဝန်းကျင်လောက်မှာလျှော့ချဖို့ရည်မှန်းထားပေမယ့်တိထက်ဆော့ဆော့ဆောင်ရွက်နိုင်အောင်ကြိုးပမ်းသွားမယ်လို့သူကဆက်ပြောသွားပါတယ်။အာဂျီနိုင်ငံစလုံးကအာရှဒေသတွေနိုင်ငံတွေရဲ့အရေးမှာလဲပုံမပူပေါင်းပါဝင်ဖို့ကိုလဲမစ္စတာရှီကတိုက်တွန်းပြောဆိုသွားပါတယ်။သူကဆက်ပြောရမှာတော့ Pacific သမုဒ္ဒရာဟာတရုတ်နဲ့အမေရိကန်နိုင်ငံစလုံးရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့ရင်းမြစ်ပါ။အာရှဒေသလုံခြုံရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်သင့်ပါတယ်။ဒါအပြင်အာရှ Pacific ဒေသအရေးအတွက်အမေရိကန်နဲ့တရုတ်နိုင်ငံတိုင်တိုင်ပင်ပင်နဲ့ပုံမပူပေါင်းဆောင်ရွက်လာအောင်လှုပ်ဆောင်သင့်ပါတယ်။ဒါတွေမကပါဘူး။တစ်ဖက်နဲ့တစ်ဖက်လေးစားမှုအပြန်အလှန်ထားရှိပြီးကို့အကျိုးစီးပွားအတွက်ကိုပါဂရုစိုက်ပေးသင့်ပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်လည်းအားစိုက်လှုပ်ဆောင်ကြဖို့လိုပါတယ်လို့သူကဆက်ပြောသွားပါတယ်။တရုတ်အမေရိကန်နိုင်ငံခိုင်မာတဲ့စီးပွားရေးကုသရောင်းဝယ်မှုကရှိပေမဲ့လည်းတရုတ်တို့ရဲ့အရှိန်နဲ့အရှိတောင်အာရှနယ်မြေအငင်းပွားမှုအင်တာနက်တရှိုလုံးမှုအပြင်လူအခွင့်အရေးချိုးဖောက်မှုတွေကြောင့်နိုင်ငံကြားဆက်ဆံရေးမတည်မငြိမ်ဖြစ်နေခဲ့တာပါအမေရိကန်သမ္မတကတရုတ်နဲ့အမေရိကန်နိုင်ငံတူညီတဲ့အကျိုးစီးပွားကိုအခြေခံပြီးအခုလိုသဘောတူညီမှုရလိုက်တာပါ တရုတ်ရဲ့ရေပိုင်နဲ့အငင်းပွားမှုနဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာတဲ့တရုတ်တို့ကိုအမေရိကန်တို့ဘက်ကထိန်းချုပ်လိုတယ်လို့တရုတ်ကောင်ဆောင်တွေအကြားတန်တရားဝင်နေခဲ့ကြပါရယ်နိုင်ငံကြားနားလည်မှုနဲ့အရေးကြီးတဲ့အခက်အခဲတွေကိုကျော်လွှားနိုင်ပြီးဂျနီဗာမှာကျင်းပမဲ့ကမ္ဘာစီးပွားရေးအဖွဲ့အစည်း WTO ညီလာခံမှာတည်တင်းအချက်အလက်နည်းပညာဆိုင်ရာသဘောတူညီမှုလင်းလင်းမြန်မြန်ရနိုင်ဖို့မျှော်လင့်ထားကြောင်းအင်ဖြူရောအရာရှိတွေကပြောဆိုပါရယ်မစ္စတာအိုဘားမားဟာ APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်ရှိနေပါတယ
်။ဒါကတော့နန်းလောင်ကဒီတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့တဲ့ APEC ထိပ်သီးညီလာခံမှာလေဒုညဉ့်ညမ်းမှုရှော့ချနိုင်ဖို့သဘောတူညီမှုရခဲ့တဲ့အကြောင်းကိုပေါ့နော်ပြောပြသွားတာပါ။ VOA သတင်းတောက် Louis Ramirez ရဲ့သတင်းပေးပို့ချက်ကိုတင်ပြခဲ့တာပါရှင်။ဆော့ဆော့ကဒီသတင်းထုတ်လွှင့်ခင်မှာကျွန်မဒီမာရင်ပြီးတော့မိတ်ဆက်ပေးခဲ့တာအတွက်တောင်းပန်ပါတယ်အခုတော့အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းကနေပြည်တော်မှာမြမအရေးနဲ့ပတ်သက်ပြီးပြောကြားသွားတာတွေနဲ့ပတ်သက်လို့ကိုညာဝင်းအောင်ကကောက်နှုတ်တင်ပြမှာပါရှင
်လက်ရှိမြန်မာအစိုးရကလှုပ်ဆောင်နေတဲ့မြမဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုဟာအဆုံးအဖြတ်ပေးရမယ့်အချိန်ကိုရောက်နေပြီလို့နေပြည်တော်မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံအဖွဲ့နေ့ဒီကနေ့မှာကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းကပြောကြားလိုက်ပါတယ
် Here in Myanmar the process of democratization is at a defining moment an inclusive and transparent election next year will be crucial for the country's future
ရှင်းနှစ်2015မှာကျင်းပမဲ့ရွေးကောက်ပွဲဟာအားလုံးပါဝင်ခွင့်ရပြီးပွင့်လင်းမြင်သာမှုရှိဖို့လိုကြောင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအဆုံးဖြတ်ပေးနိုင်မဲ့အရေးပါလာတဲ့ရွေးကောက်ပွဲဖြစ်ကြောင်းမစ္စတာဘန်ကီမွန်းကပြောကြားသွားတာပါကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းဟာဒီကနေ့မှာမြန်မာဒုသမရအပါအဝင်အစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးရခိုင်အရေးနဲ့ပတ်သက်လို့လည်းတိုက်တွန်းပြောကြားသွားပါတယ
် The government of Myanmar to implement an ambitious reform agenda.I also expressed my concern about the Rohingya population who face discrimination and violence.
မြန်မာအစိုးရအနေနဲ့ပြည်ဝင်ပြောင်းလဲရေးတွေကိုစိတ်အားထက်သန်စွာနဲ့ပြီးမြောက်အောင်လှုပ်ဆောင်စေခြင်းကြောင့်ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံခံရတဲ့ Rohingya တွေအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတာကိုသူ့အနေနဲ့စိုးရိမ်ကြောင်း Mr. Ban Ki-moon ကပြောသွားတာပါ။လူနည်းစု Rohingya တွေကိုနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေမှာမြန်မာနိုင်ငံရဲ့ဥပဒေအတိုင်းဆောင်ရွက်နေတာမှန်ပေမဲ့နိုင်ငံတကာရဲ့စံချိန်အစနှုန်းတွေနဲ့အညီလို့ဆောင်ဖို့လိုကြောင်းလဲမစ္စတာဘန်ကီမွန်းကဒုသမရနဲ့အဖွဲ့ကိုတိုက်တွန်းခဲ့ပါတယ်ရိုဟင်ဂျာလူနည်းစုတွေလူသားချင်းစာနာမှုအထောက်အကူတွေရရှိဖို့နဲ့အခြေခံကျတဲ့လူအခွင့်အရေးတွေကိုပေးဖို့မြန်မာကောင်းဆောင်တွေကိုသူကတိုက်တွန်းခဲ့တာပါမစ္စတာဘန်ကီမွန်းပြောတဲ့ရိုဟင်ဂျာဆိုသူတွေကိုမြန်မာအစိုးရကတော့တပည့်နိုင်ငံကဝင်လာတဲ့ဘင်္ဂလီတွေလို့သာတောက်လျှောက်သုံးနှုန်းလာခဲ့တာပါအခုဆိုရင်နိုင်ငံတော်များများမှာဒီကံနားလည်မှုတွေကြာဆင်းပြီးအစွန်းရောက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်မှာအောင်မြင်အောင်လုပ်ပြပြီးနိုင်ငံတကာရဲ့နားလည်မှုကိုပိုပြီးရယူဖို့လိုတယ်လို့မစ္စတာဘန်ကီမွန်းကပြောပါတယ်မစ္စတာဘန်ကီမွန်းဟာမနေ့ဖြန်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တီးသန့်တွေ့ဆုံမှုရှိပါတယ်သူရဲ့ဒီကနေ့ပြောဆိုချက်တွေထဲမှာအာဆဒေသတွင်းအရေးတကြီးလှုပ်ဆောင်မှုလိုတဲ့အပြောင်းလဲသုံးခုရှိကြောင်းအဲ့ဒီထဲမှာအာဆရဲ့ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားမှုကိုငြင်းငြင်းချင်းချင်းဖြေရှင်းကြဖို့အာဆီယံခေါင်းဆောင်တွေနဲ့အာရှခေါင်းဆောင်တွေကြားမှာတာဝန်ရှိတယ်လို့ထောက်ပြသွားပါတယ်။ဒါမှသာအနာဂတ်မှာနိုင်ငံတွေကြားငြိမ်းချမ်းစွာအတူတူကရှင်တွဲနေထိုင်နိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါအပြင်ဒေသတွင်းတည်ငြိမ်အောင်ဒီမိုကရေစီရဲ့လူအခွင့်အရေးတွေကိုတိုးမြှင့်လှုပ်ဆောင်သွားကြဖို့ကိုလည်းမစ္စတာဘန်ကီဘွန်းကအလေးပေးပြောဆိုသွားပြီးကမ္ဘာမှာအကြမ်းလန့်ဘွေရာဖြစ်ပွားပြန့်နှံ့နေတဲ့အီဘိုလာရောဂါပြဿနာကိုလည်းပြောသွားပါတယ်။တခါရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စကိုထိန်းနိုင်ဖို့ကာဗွန်နိုင်အောက်ဆိုက်တန်ဝေးရှော့ချရေးကိစ္စမှာအမေရိကန်သမ္မတအိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့သဘောတူညီချက်ထုတ်ပြန်ခဲ့တာကိုလည်းသူကကြိုဆိုလိုက်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။မကြာခင်မှာတော့ကြာသပတေးနေ့နေနဲ့ခင်တိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကြားရတော့မှာပါ။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လှည့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်